ရှိခိုင်ပြည်နယ်မှာအတိုင်းဝိုင်းတစ်ဖက်စလုံးဆင်းရဲမွတ်တေမှုဒုက္ခတွေကိုခံစားနေရတာကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်းကြိုးပမ်းတဲ့အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရအဖွဲ့ UEHRD ကိုဖွဲ့စည်းအကောင်အထည်ဖော်နေတာဖြစ်ပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလောမြွနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေဒီနိုင်ကပြောပါတယ်လတ်တလောဒုက္ခတဲ့အရေးဟာပြည်တွင်းရေးသက်သက်မဟုတ်တော့တာမို့နိုင်ငံတကာရဲ့အကူအညီတွေအကြံဉာဏ်တွေလိုအပ်ပါတယ်လို့လည်းဆိုပါတယ်။ဒေါက်ခင်ဆိုဝင်းက UEHRD ရဲ့နိုင်ငံတကာဆက်ဆံရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကိုတည်တံ့တွေ့ဆုံမေးမြန်းချပါတယ်ရှင်။
ဟုတ်ကဲ့ပါအဲ့တော့ UEHRD ရဲ့ပေါ်လေးလို့ဒီလုပ်ငန်းစဉ်လေးကိုပေါ်လေးအကြမ်းပြင်းလေးပေါ်အချင်းချင်းပြပြပေးပါလားရှင်။ဘာလို့လဲဆိုတော့တော်တော်များများ UEHRD လေးပြောတဲ့အခါမှာဒါကတော့အမှန်တကယ်တမ်းဖွဲ့စည်းထားတာကတော့ဟိုပုဂ္ဂလိကနဲ့ဒီအစိုးရနှစ်ရပူပေါင်းပြီးပေါ့ဒါပေမဲ့တေချာတိတ်မတိကြတော့လေနည်းနည်းလေးကျဉ်ချုံပြီးရှင်းပြပြပါလားရှင်ဟုတ
်ကဲ့ UEHRD ဆိုတော့ကျမတို့ဒီနိုင်ငံတော်အတိုင်းအမြင်ကလည်းပြောရပေါ့နော်ခဏနေရပြောသလိုပဲကျမတို့အနေနဲ့ဒီအပြစ်တင်သမ ्या တွေဆွဆွဲသမ ्या တွေကိုလည်းပဲလိုက်ပြီးတော့ဖြည့်ရှင်းနိုင်ဖို့အတွက်ကဝန်နဲ့အားနဲ့မမျှသလိုပဲပေါ့လောက်ကလည်းလိုရတယ်ဒါတွေကိုဖြည့်ရှင်းနိုင်ဖို့အတွက်ရန်ကုန်ငွေလဲထူပို့ပြီးတော့လည်းမသုံးနိုင်ဘူး International PR Firm တွေဘာကြီးလဲကျမတို့မသုံးနိုင်ဘူးအဲ့လိုမျိုးဆိုတော့State Councilor အနေနဲ့လည်းပြောတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့ဘာလဲဆိုရင်အလုံးနဲ့တက်တည်ပြကြဆိုပေါ့နော်တကယ်စီရင်စေတနာအမှန်နဲ့ဒါဒီတကယ်ပဲပြန်ပြီးတော့မှရခိုင်ပြည်နယ်မှာငြိမ်းချမ်းစွာအတူရှင်တွဲပြီးတော့နေထိုင်နိုင်မယ့်ဟာပေါ့နော်အဲ့ဒါမျိုးကိုကျမတို့ဆောင်ရွက်နိုင်ဖို့အတွက်ဆိုတဲ့အခါကျတော့ဖွဲ့စည်းတဲ့အခါမှာ Union Enterprises ဆိုတာတကယ်တော့မြန်မာနိုင်ငံရဲ့ဟို private ပေါ့နော်ပုဂ္ဂလိကဒီစီးပွားရေး
လုပ်ငန်းရှင်တွေပေါ့
နော်အဲ့ဒါတွေကနေပြီးတော့အကုန်လုံးစုပေါင်းပြီးတော့ဒီနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲကိုဒီ
အစိုးရနဲ့ပူးပေါင်းပြီးတော့
ဟုတ်ကဲ့အစိုးရနဲ့ပူးပေါင်းပြီးတော့ပေါ့နော် public to public ပေါ့ P2P ပေါ့
ပြည်သူလူထုက
လေပြည်သူလူထုကလေပြည်သူလူထုကိုတကယ်လိုအပ်တဲ့နေရာတွေမှာကူညီတာပေါ့လေဆိုတော့အဲ့ဒါကိုဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဆောင်ရွက်တဲ့အခါမှာလည်းပဲဒီခဏနေရပြောသလိုပေါ့ကော်မတီတွေကော်မရှင်တွေဒါတွေလည်းများပါတယ်အဲ့ဒီကနေပေးထားတဲ့ recommendation တွေလည်းအများကြီးရှိပါတယ်အဲ့ဒီကနေမှတော့အဓိကကတော့အခုတော့ပြန်လဲလက်ခံရေးနဲ့ပတ်သက်ပြီးတော့ပေါ့နော် reputation နဲ့ပတ်သက်ပြီးတော့မှဒီလုံလောက်တဲ့အစီအမံတွေဖြစ်အောင်ကူညီနေတာရှိတယ်နောက်ရေရှည်အကျိုးစီးပွားအတွက်လည်းပဲအခုလိုမျိုးပေါ့လမ်းတွေဖောက်ပေးတာတို့နောက်ဒီဒီရခိုင်ပြည်နယ်မှာရှိနေတဲ့ community အားလုံးကနော်အထူးဖြင့်အမျိုးသမီးတွေအတွက်နောက်တစ်ခါ vocational training တွေပေးတာတို့နော်နောက်ကျမကြီးဆောင်ရှောက်မှုပေးတာတို့အဲဒီလိုလုပ်ငန်းမျိုးတွေပေါ့
အဲ့တော့ဟိုနိုင်ငံတကာရဲ့ PR တွေဟိုအရန်ခံနေရတဲ့မြန်မာနိုင်ငံအတွက်ပေါ့နော်ဟိုနိုင်ငံတော်တိုင်းငံပုဂ္ဂိုလ်အနေနဲ့သူကနိုင်ငံတကာကတကယ်ကိုတက်သည့်ပညာရှင်တွေဒီအထင်ကြီးပုဂ္ဂိုလ်ကြီးတွေအကူအညီရယူပြီးတော့ရခိုင်ရေးကိုဖြည့်ဆည်းမှုစူးစမ်းနေတာပေါ့အချိန်ထဲမှာပဲအဲ့ဒီလိုမျိုးနိုင်ငံတကာကနိုင်ငံသားတွေကိုခေါ်ပြီးတော့အကြံပေးကော်မရှင်မှာထည့်ရတာလားဆိုပြီးတော့ဟိုဗဝင်မကြတဲ့အဖွဲ့အစည်းတွေကလည်းအများကြီးပဲပေါ့နော်အဲ့တော့ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာအနောက်ရှက်အဟန့်အတားပေါ့စိန်ခေါ်ချက်တွေကလည်းတော်တော်လေးများနေတာတွေ့ရပါတယ်အဲ့တော့ဒေါ်ပြွန်းကေတီတိုင်းတို့အဖွဲ့အစည်းအနေနဲ့ပေါ့နော်ဒီနိုင်ငံတကာဆက်ဆံရေးမှာလည်းကိုကပါနေရဲဆိုတော့ဒီနိုင်ငံတကာကိုမြန်မာနိုင်ငံမှာရှိနေတဲ့ဒီလိုစိန်ခေါ်ချက်အခက်အခဲတွေကိုသူတို့ဟိုနားလည်ပါရဲ့လားသူတို့ကိုချင်းစာနာပါရဲ့လားဆိုတာကိုဘယ်လိုစဉ်းစားလို့ရပါလဲရှင
်ဟုတ်ကဲ့တကယ်ထားမှာတော့ပေါ့နော်နိုင်ငံတနိုင်ငံရဲ့တကယ်ပြည်တွင်းရေးနဲ့တကယ်ကြုံတွေ့ရတဲ့အခက်အခဲကိုတခြားတနိုင်ငံကချက်ချင်းနားလည်နိုင်ဖို့ဆိုတာတော့လေမဖြစ်နိုင်ဘူးဆိုတာလက်တွေ့ပဲဆိုတော့ကျမတို့ကလည်းလက်ခံထားပါတယ်ဒါပေမဲ့နားလည်လာအောင်ပြောဖို့ကတော့ဒါကျမတို့လိုတာဝန်ရှိတဲ့သူတွေအတွက်ကတော့ဒါကျမတို့ရဲ့တာဝန်လည်းဖြစ်တယ်ပေါ့နော်တကယ်ကျမတို့နိုင်ငံရဲ့နိုင်ငံအတွင်းမှာဖြစ်နေတဲ့အခြေအနေပေါ့နော်နောက်ပြည်သူလူထုရဲ့နားလည်လက်ခံနိုင်တဲ့အခြေအနေဒါတွေအကုန်လုံးကိုလည်းကျမတို့ကချိန်ဆရတာလည်းဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီနိုင်ငံတကာကိုကျမတို့ဒီအခြေအနေရရက်ကိုပေါ့နော်ဟိုတကယ်ပဲပါဝင်ပြီးတော့မှကူညီဖို့ပြောတဲ့အခါမှာလည်းပဲတတိထားရတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာအကူအညီကိုလုံးဝမယူပဲပေါ့နော်။ဒါကျမတို့ကြည့်ပဲဖြည့်ရှင်းနိုင်မယ်ပြဿနာလားလို့မြင်ရင်လည်းကျမတို့ကြည့်ပဲဖြည့်ရှင်းရမယ်ပြဿနာလည်းမဟုတ်ဘူးလို့ပဲပြောမယ်။ဒီပြဿနာဒီပြည်တွင်းရေးမဟုတ်ဘူး။ဒါနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တယ်။အဲ့တော့ကျမတို့ကဒါကိုနိုင်ငံတကာကိုပါစီခြင်းသည်ဖြစ်စေမပါစီခြင်းသည်ဖြစ်စေဒီပြဿနာကနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာအနေနဲ့ကတော့ပါဝင်ပတ်သက်မှာပဲဖြစ်တယ်အဲ့တော့မြန်မာနိုင်ငံအနေနဲ့စဉ်းစားရမှာတော့ဒါကိုဘယ်လိုကျမတို့ရင်ဆိုင်မလဲပေါ့အဲ့ခါမှလည်းနီလန်းရှိပါတယ်ကျမတို့နိုင်ငံလူမျိုးစီးရီးရစီးပွားရေးရလည်းပဲတောင့်တင်းခိုင်မာမှုမရှိသေးတဲ့ပေါ့နော်ဒါအားနည်းတဲ့နိုင်ငံတွေအနေနဲ့ဒီလိုနိုင်ငံတကာနဲ့ရင်မောင်းတန်းပြီးတော့ပေါ့တန်းတူဖြည့်ရှင်းမယ်ဆိုရင်ကျမတို့ဟာဥပဒေ ပေါင်ပေါ်ကနေပြီးတော့တိတိကျကျထိုင်ပြီးတော့မှအလုပ်လုပ်ပြီးပြောနိုင်စုံနိုင်ဖို့လိုပါတယ်။တရားဥပဒေစိုးမိုးရေးကိုအင်မတန်မှကျွန်တော်တို့အလေးထားပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ဥပဒေအပေါ်မှာပေါ့နော်။ဥပဒေအရာပေါ့ကျွန်တော်တို့လုပ်ကိုင်ဆောင်ရွက်နိုင်တယ်။ဥပဒေကြောင်းအရာလုပ်ကိုင်ဆောင်ရွက်ဖြည့်ရှင်းနိုင်တယ်။တရားဥပဒေစိုးမိုးရေးအပေါ်မှာလည်းကျွန်တော်တို့အနေနဲ့အများကြီးအာမခံချက်ပေးပြီးဆောင်ရွက်နိုင်တယ်။ဆိုမှသာလျှင်လည်းပဲကျွန်တော်တို့လိုနိုင်ငံငယ်တွေအနေနဲ့နိုင်ငံတကာမှာပြောရေးဆိုခွင့်ဟာတဖြည်းဖြည်းရလာမှာဖြစ်တယ်။အဲ့တော့နိုင်ငံတကာရဲ့ဆွတ်ဖက်မှုနိုင်ငံတကာနဲ့ပါဝင်ပတ်သက်မှုဒါတွေကဒီအခုဆိုရင်နိုင်ငံတွင်းမှာလည်းပဲအမျိုးမျိုးဒါတွေနဲ့ပတ်သက်ပြီးဝေဖန်နေတာတွေရှိပါတယ်။နိုင်ငံတကာရဲ့လွှမ်းမိုးချုပ်ကိုင်မှုကိုခံရင်းကကျွန်တော်တို့အချုပ်ချာအာဏာကိုထိပါနိုင်စေတယ်ဆိုတာကိုငြင်းစရာမရှိပါဘူး။ဒါပေမဲ့နိုင်ငံတကာနဲ့အထူးချံဆန်ပြီးတော့နေပြန်နေဆိုရင်လည်းပဲကျမတို့လိုမျိုးပေါ့နော်ကျမတို့ရဲ့နောက်အနာဂတ်တည်းရဲ့ပညာရေးကျမရေးလူမှုရေးစီးပွားရေးစတဲ့အချက်လက်တွေကိုလည်းပဲထိခိုက်နိုင်တာဖြစ်တယ်။အဲ့တော့ကျမတို့ကြိုးစားရမှာတော့နိုင်ငံတကာနဲ့တင့်တင့်တယ်တယ်ပေါ့နော်ကိုယ်နိုင်ငံရဲ့အချုပ်ချာအာဏာကိုလည်းမထိပါစေပဲနိုင်ငံတကာနဲ့တင့်တင့်တယ်တယ်ဆက်ဆံနိုင်တဲ့တန်ရေးတမန်ရေးမျိုးပေါ့နော်တကယ်တင့်တယ်တဲ့အနေအထားမျိုးပြန်ရောက်အောင်ဂျူပန်ကမှာတော့အဲ့ဒါတော့ကျမတို့လိုရမယ့်တာဝန်ဖြစ်ပါတယ်။